ဤရန်နိုင်ငံကဖမ်းဆီးထားတဲ့တောင်ကိုရီးယားရှင်နဲ့တင်သမောမှာပါတဲ့မြန်မာသမောသားတွေအတွက်မြန်မာအစိုးရဘက်ကကနဦးစုံလမ်းမှုတွေနဲ့အတူသက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းမှုတွေစလုပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာသမောသားအများစုပါတဲ့တောင်ကိုရီးယားရှင်နဲ့တင်သမောကိုပါရှန်ပင်လယ်ကွေ့တဲ့ရေနံယူဆိတ်မှုဖြစ်တဲ့ဆိုတဲ့အကြောင်းပြချက်နဲ့အီရန်နိုင်ငံကဖမ်းဆီးထားပြီးသက်ဆိုင်ရာနိုင်ငံတွေကစုံစမ်းမှုတွေလုပ်နေသလိုမြန်မာအစိုးရဘက်ကလည်းကနဦးစုံစမ်းမှုတွေစလုပ်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကတော့မြန်မာတန်ယုံနေယူဒီလီနဲ့တွဲဖက်တောင်ထမ်းဆောင်နေတဲ့အီရန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးထိုင်းနိုင်ငံမြန်မာတန်ယုံကနေတဆင်ဘန်ကောက်မြို့အခြေဆိုင်အီရန်နိုင်ငံဆိုင်ရာတန်ယုံတာဝန်ရှိသူတွေကိုဆက်သွယ်ပြီးမြန်မာသမောသား17ယောက်ကိုကောင်းကောင်းမွန်မွန်ထားပေးဖို့နဲ့အစောဆုံးပြန်လုပ်ပေးဖို့ညှိနှိုင်းနေကြောင်း VOA ကပြောပါတယ်။အမေရိကန်ရဲ့ဗန်နာရီပိတ်ဆို့တန်ခတ်မှုအရာအီရန်နိုင်ငံကပိုင်ဆိုင်ထားတဲ့ဒေါ်လာတန်း9000ကိုတောင်ကိုရီးယားနိုင်ငံကမကြသေးခင်ကပဲထိန်းချုပ်လိုက်တာကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုနေချိန်မှာပဲသမောဖန်ဆီမှုဖြစ်ခဲ့ပေမဲ့ဒါဟာသမင်တသက်ဖန်ဆီမှုမဟုတ်ကြောင်းလဲအီရန်အစိုးရကညင်းဆိုထားပါဗျ။တောင်ကိုရီးယားရေနံတင်သမော Humpty Hancock ခံပြီးရေနံယူဆိတ်မှုဖြစ်တာကြောင့်လူရိုးလုံးစဉ်အေးအေးယူဆောင်ရွက်ထားတာဖြစ်ကြောင်းလဲအီရန်အစိုးရပြောခွင့်ရကပြောဆိုထားပါဗျ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကတော့အီရန်တန်မာကြီးကိုမနေ့ကတုန်းကပဲဆင့်ခေါ်ပြီးသမောနဲ့သမောသားအယောက်20ကိုပြန်လွှတ်ပေးဖို့တောင်းဆိုထားတာပါမြန်မာရေချောင်းပို့ဆောင်ရေးဦးစီးဌာနကတော့ဒီပြဿနာကိုသမောသားဆီလွှတ်ထားတဲ့ကုမ္ပဏီ3ခုကတဆင်အသေးစိတ်စုံလမ်းနေပြီးလိုအပ်ရင်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်မယ်လို့ဌာနရဲ့ညွှန်ကြားရေးမှူးဦးချမ်းမြီက VOA ကိုပြောပါတယ်
သူနိုင်ငံရေပန်းတိုင်းမှာ CO ဖုတ်မှုဖြစ်တယ်ဆိုလို့ရှင်တော့အဲသူတို့နိုင်ငံတွေရဲ့ဒီကျွန်တော်နိုင်ငံဘက်မှာလည်း CO ဖုတ်မှုဖြစ်တယ်ဆိုရင်ကျွန်တော်နိုင်ငံကနေပြပါရေးယူရတာမျိုးတွေရှိတယ်ပေါ့လေအဲ့တော့ဒီဖြစ်စဉ်ကျွန်တော်တို့ဟိုဘလောက်အတိုင်းထားဒီသူတို့လုပ်မလဲဆိုတော့မူတည်ပါတယ်ဗမာပြည်ကဆွတ်လိုက်တဲ့သက်ဆိုင်ကုမ္ပဏီနဲ့ကျွန်တော်တို့မေးထားတာလုပ်ထားပါတယ်ဆိုတော့နောက်ဆုံးသတင်းတွေကျွန်တော်ဒီတင်ခိုင်းတာတယ်ခင်ဗျာကျွန်တော်တို့သမောသားတွေအတွက်ဟိုလိုအပ်ရင်တော့ကျွန်တော်တို့ဒါနိုင်ငံကြီးရနေတဆင်ပေါ့လေဟိုမြစ်တရခံပေးမှာပေါ့နော်
မြန်မာသမောသား17ယောက်ရဲ့မိသားစုဝင်တချို့ကတော့အသိန်းကိုအကြောင်းကြားမေးမြန်းထားတာရှိကြောင်းမြန်မာနိုင်ငံပင်လယ်ကူးသမောသားအလုပ်သမားများအဖွဲ့ချုပ်အတွင်းရေးမှူးဦးဟုတ်စွမ်းကပြောပါတယ်
။လုံးလုံးစမကြားသေးဘူး။အပိတ်တည်းကနော်။သူတို့လည်းဆက်သွယ်လို့မရဘူးလို့ပါလို့တော့အဲ့ဒါပြောတဲ့လူရှိတယ်။သူတို့လည်းအတန်းတန်းကိုဆက်သွယ်နေကြတာ။သူတို့ကတော့သူတို့မှားတာတော့ဗောနော်။သူတက်တဲ့ကသမောသားနဲ့အဆက်အသွယ်ရတော့အကျိုးကြောင်းလေးတွေပြောခိုင်းတာတော့ဗောနော်။
တောင်ကိုရီးယားအစိုးရကတော့ဒီကိစ္စကိုတန်တမာနီလန်ရဖြည့်ရှင်းနိုင်ဖို့ကိုယ်စားလှယ်အဖွဲ့တစ်ခုကိုဒီကနေ့ပဲစေလွှတ်လိုက်ပါတယ်။တောင်ကိုရီးယားသမ္မတကတော့ဖန်ဆီးမှုအပေါ်စိုးရိမ်ကြောင်းပြောဆိုထားပြီးကာကွယ်ရေးဝန်ကြီးဌာနကလည်းဟော်မူးစ်ရေလက်ကြားနီးဖြတ်သွမ်းမောနဲ့တပ်ဖွဲ့ဝင်300ပါတယ်။ပင်လယ်ဓားမြနှိမ်နင်းရေးတပ်ဖွဲ့တစ်ခုကိုလည်းစေလွှတ်ထားတာပါ။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းအီရန်နိုင်ငံကဖန်ဆီးထားတဲ့တောင်ကိုရီးယားရေနံနဲ့သမောနဲ့သမောသားတွေအများဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာပါ